မြန်မာနိုင်ငံအတွက်တရုတ်အစိုးရပေးပို့လှူဒါန်းတဲ့ COVID-19 ကာကွယ်ဆေးအလုံးရေ9သိန်းမေလ2ရက်တနင်္ဂနွေနေ့မှာရန်ကုန်ကိုရောက်လာပြီလို့ရန်ကုန်တရုတ်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်ဆန်းပိုင်းမှာပေးခဲ့တဲ့ဂရီတိုင်းခုလိုဆေးတွေပေးရတာလို့ပြောပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးကာကွယ်ပစ္စည်းတွေအကူအညီပေးခဲ့တယ်လို့မြန်မာနိုင်ငံတွင်ကာယောဂါကာကွယ်လုပ်ငန်းတွေကိုကူညီဖို့အတွက်တရုတ်ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်များအဖွဲ့ကိုကျင်းပများစွာဆေးလွတ်ခဲ့ကြောင်းလည်းဖော်ပြပါတယ်။စစ်တပ်အာဏာမသိခင်ကဒီကာယောဂါကာကွယ်ဆေးရနိုင်ဖို့အဲ့ဒီချိန်ကအရသာအစိုးရကအမေရိကန် UK ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့တန်တမာရေးနည်းလမ်းတွေတုံ့ပြန်စားခဲ့တယ်လို့အိန္ဒိယနဲ့တရုတ်နိုင်ငံတွေကထုတ်မဲ့ကာကွယ်ဆေးတွေဝယ်ယူနိုင်ဖို့ပါလှုံ့ဆော်ခဲ့တာပါမြန်မာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ဇန်နဝါရီလနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေစစ်စနဝန်ထမ်းတွေနဲ့လက်တော်ကိုယ်စားလှယ်တွေကိုဒီယောဂါကာကွယ်ဆေးထိုးနှံပေးခဲ့ပြီးတဲ့နောက်အများပြည်သူကိုထိုးနှံပေးဖို့စီစဉ်နေချိန်မှာပဲအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးစီစဉ်ထားတဲ့အတိုင်းဆက်မလုပ်နိုင်ပဲဖြစ်ခဲ့ရတာပါ